ထံမှာတော့ရှင်နေကြီးဥကိုနေလှုပ်ကြမှုမှာလွတ်နေတဲ့တမယရှိသူကိုနေပြီးတော့မှဖမ်းဝဲထုတ်ရေးကိုပယ်ချလိုက်တဲ့ပေါ်သုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ရှင်နေကြီးဥကိုနေကိုလှုပ်ကြမှုမှာပါဝင်တက်တက်နေတဲ့လွတ်မြောက်နေစေတမယရှိသူဥအောင်ဝင်းခိုင်ကိုဖမ်းဆီးဖို့ဆောင်ရွက်ရမှာတော်ဝင်ကြီးတဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့နဲ့တမယရှိသူဥအောင်ဝင်းခိုင်တို့ဟာတပ်မတော်ရာရှိဟောင်းအချင်းချင်းတွေဖြစ်နေတဲ့အတွက်ဖမ်းဆီးရမယ့်အရေးမှာအခက်အခဲကြုံနေတာဖြစ်နိုင်တယ်လို့ရှင်နေဥမင်းလေးဥကသုံးသပ်ပါတယ်။နေပြည်တော်မှာဖမ်းဝရန်ထုတ်ခွင်ကိုပယ်ချလိုက်တဲ့အပေါ်ဥပဒေရှိတော်ကဖြစ်နိုင်ခြေချက်လက်တွေနဲ့ပတ်သက်ပြီးတော့လူခွင်ရှင်နေဥမင်းလေးဥကိုဆက်သွယ်နည်းလမ်းထားကိုနားဆင်ပါရှင်။တရားမြတ်တော်ရှင်နေကြီးဥကိုနီလှုပ်ကြံတက်ဖြတ်မှုမှာပါဝင်ပတ်သက်နေတယ်လို့တမယရှိနေပြီးတော့ဖမ်းလို့မမိသေးတဲ့ဥအောင်ဝင်းခိုင်ကိုသူ့ကိုနောက်ဆုံးတွေ့ခဲ့တဲ့နေပြည်တော်ဒေသမှာဖမ်းဝရန်ထုတ်မိန်ကိုရန်ကုန်တိုင်းဒေသကြီးတရားစွတော်ကတောက်ချနေလို့ကပယ်ချခဲ့တဲ့ကိစ္စမှာမြန်မာနိုင်ငံဆိုင်ရာတရားဥပဒေလှုပ်ထုတ်လုံနည်းတွေမှာမှားရင်ဘူးလို့ဟောင်ကောင်ချစ်ဆိုင်အာရှလူခွေအဖွဲ့ကမြန်မာနိုင်ငံဆိုင်ရာတာဝန်ခံရှင်းနေဦးမင်းလွင်ဦးကပြောပါတယ်။မြို့နယ်6ခုမှာသာဖမ်းဝရန်ထုတ်ပေးပြီးတော့ဥအောင်ဝင်းခန့်ကိုနောက်ဆုံးတွေ့ခဲ့တဲ့နေပြည်တော်မှာတော့ဖမ်းဝရန်ပယ်ချလိုက်တဲ့အပေါ်ဝရမ်းမှာအစကတည်းကမပြည့်စုံတဲ့အကြောင်းရှင်းနေဦးမင်းလွင်ဦးကပြောကြပါတယ်
။တရားရုံးကထုတ်ပြီးတော့ဝရမ်းမှာကမြန်မာနိုင်ငံတော်ဝမီဒီယာဒေတာတွေမဆိုဖမ်းဆီးနိုင်ပြီဆိုတဲ့တိတိကျကျဖော်ပြထားတဲ့ဝရမ်းမျိုးဖြစ်နေတာပေါ့လေအဲ့ဒီလိုမျိုးဆိုလို့ရှိရင်တော့အခုလိုမျိုးထပ်ပြီးတော့ပြင်ပြပြီးတော့တောင်းနေရမလို့ပေါ့အခုတော့အဲ့ဒီလိုမဖြစ်တဲ့အတွက်ဒီမှုဆိုင်ရာပြင်ဆင်မှုလျှောက်လာတင်သွင်းပြီးတော့ပြင်ပေးဖို့အတွက်ပြောရတယ်လို့ကျွန်တော်ထင်ပါတယ
်ဖောင်းနဲ့မှာဒေါ်ပုံသာကိတာမိထီလာမင်္ဂလာတောင်စတဲ့6မြို့နေတာပါဝင်ပြီးတော့ဥအောင်ဝင်းခိုင်ကိုနောက်ဆုံးတွေ့ခဲ့တဲ့နေပြည်တော်မှာရှာဖွေဖမ်းဆီးဖို့ဝရမ်းကိုတော့ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ကပယ်ချခဲ့ပါတယ်ဝရမ်းကမြည်တိနေရဒေတာမှမဆိုဖမ်းဆီးနိုင်တယ်လို့ဖော်ပြထားခြင်းမရှိတဲ့အတွက်တမယရှိသူကိုဖမ်းဆီးရမှာအခက်အခဲရှိတဲ့အပြင်နောက်တစ်ချက်ကတော့ဖမ်းဆီးမဲ့တာဝန်ရှိသူတွေနဲ့တမယရှိသူတို့ရဲ့တပ်မတော်ရာရှိဟောင်းအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့အတိတ်ကဆက်နွယ်နိုင်တဲ့ကိစ္စတွေကြောင့်လည်းဖမ်းဆီးရမှာအခက်အခဲကြုံနေတာဖြစ်နိုင်တယ်လို့လည်းရှင်းနေဦးမင်းမင်းဦးကပြောပါတယ
်နောက်ပြီးတော့တခါဒီအဝင်းဆိုင်ကလည်းတပ်မတော်ရာရှိဟောင်းဖြစ်တယ်အခုတာဝန်ယူထားတယ်ဆုံးဖြတ်နိုင်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လူတွေကလည်းကြောက်တော့ပျောက်နေလာတဲ့လူတွေပဲဖြစ်တယ်ဆိုတော့ဖမ်းဖို့ရတဲ့ဘလောက်ပဲအကုန်ဖုန်ဆိုင်လုံနေပြီအခက်အခဲအများကြီးကြုံနေရတယ်ဆိုရဲကြည့်လို့ဖြစ်နေတယ်ကျွန်တော်မြင်ပ
ါတရားလွတ်တော်ရှိနေကြီးဥကိုနီကိုလုံးကြံတက်ဖြတ်မှုမှာပတ်သက်နေတဲ့တမယရှိသူဦးအောင်ဝင်းခိုင်ကိုရဲစတပ်ကြီးပုံမှန်300နဲ့အမှုဖွင့်ထားတာဖြစ်ပါတယ်သူကိုအကြမ်းဖက်ဥပဒေပုံမှန်နဲ့ရင်းမယူဘဲနဲ့ရဲစတပ်ကြီးပုံမှန်နဲ့ပဲရင်းယူတဲ့အပေါ်ပြည်သူတွေကမြန်မာနိုင်ငံရဲ့တရားစီရင်စနစ်အပေါ်အယုံကြည်နေလာတဲ့အကြောင်းရှင်နေဦးမင်းလေးဦးကအခုလိုပြောပြပါတယ
်ဒီပြည်သူလူထုတွေအမြင်တော့ဒီတရားရေးဌာနရဲ့စီမံဆောင်ရွက်မှုပုံမှာပုံပြီးတော့တာမြင်ဖြစ်တာပေါ့နော်ဥပမာမန္တလေးမှာဆိုလို့ရှိရင်တနတ်တလင်းမှမမိဘဲနဲ့အကြမ်းဖက်မှုဥပဒေနဲ့ဆွဲပြီးတော့တောင်းတဲ့နှိရှေချလိုက်တဲ့အမှုတွေရှိတယ်ဘာလည်းနဲ့မှဟိုမရှိစာရွက်တောင်းမှမရှိအဲ့ဒီဥပဒေတွေကိုဖမ်းပြီးတော့အကြမ်းဖက်မှုနေနေဥပဒေနဲ့ဆွဲပြီးတော့ထောင်ထားလိုက်တယ်ဒီမှုကြတော့တနတ်တွေလည်းမိတယ်ဆက်ပြီးကံထောက်ထားရင်းလဲတော်တော်များများပြည်သူတွေကနေပြီးတော့ရှာဖွေဖမ်းပြီးတဲ့အတွက်ဖမ်းဆီးမိတယ်ဒါကူတော်မှအဲ့ဒီလိုမျိုးအကြမ်းဖက်မှုဥပဒေနဲ့အေးမိယူတာကတော့ဒီကျွန်တော်တို့အစိုးရဘက်ကအာဏာချုပ်ရဲ့ပါတယ်တရားရေးဌာနရဲ့အာဏာချုပ်ရဲ့ပါတယ်ဥပဒေဌာနရဲ့အမှုဆွဲဆောင်ကြည်လာမှုချုပ်မှုကြောင့်ပါတယ်လို့ကျွန်တော်တို့ပြောပြတယ
်တရားလွတ်တော်ရှင်နေကြီးဦးကိုနီဟာဇန်နဝါရီလ29ရက်နေ့ကရန်ကုန်လေစိတ်လူမြင်ကွင်းမှာလှုပ်ကြံတက်ဖြတ်ခံရတာဖြစ်ပြီးတော့တမယရှိသူလွမြောက်နေစေဦးအောင်ဝင်းခိုင်ကတော့ဇန်နဝါရီလ30ရက်နေ့ကစပြီးထွက်ပြေးတိမ်းဆောင်နေတာဖြစ်ပါတယ်ဒီမှုနဲ့ပတ်သက်လို့ဖမ်းဆီးထားတဲ့တမယရှိသူတွေကတော့လာမယ့်မေလ26ရက်နေ့မှာရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာထပ်မံကြုံထုတ်စစ်ဆေးမှာဖြစ်ပါရဲ့ရှင်